အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်တွင်တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေအဖြစ်သတ်မှတ်ခံထားရတဲ့မွတ်စလင်တွေနဲ့ပတ်သက်လို့အရေးအကြီးဆုံးဦးစားပေးဆောင်ရွက်ရမယ့်ကိစ္စကသူတို့ကိုနိုင်ငံသားအဖြစ်အသိမှတ်ပြုဖို့ဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ် Vijay Nambiya ကပြောဆိုလိုက်ပါတယ်ဒီလိုမလုံဆောင်မှုဆိုရင်ရိုဟင်ဂျာမွတ်စလင်တွေအတွက်ချိန်ချောက်မှုတွေဆက်ရှိနေမှာဖြစ်ပြီးနိုင်ငံတကာမှာတိုင်းပြည်ရဲ့ဂုဏ်သိက္ခာကိုတေချာပေါက်ထိခိုက်စေမှာလည်းဖြစ်တယ်လို့မနေ့ကနိုင်ငံတကာငြိမ်းချမ်းရေးဌာနမှာမစ္စတာနမ်ဘီယာကပြောသွားခဲ့တာပါပြီးခဲ့တဲ့နှစ်နှစ်အတွင်းရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေနဲ့ရခိုင်လူမျိုးတွေကြားဖြစ်ပွားခဲ့တဲ့အကြမ်းဖက်အထိကိုင်းတွေကြောင့်လူပေါင်း280ကျော်တည်ဆုံခဲ့ရပြီးတော့34,000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့လကလည်းရခိုင်ပြည်နယ်မှာနိုင်ငံတကာအဖွဲ့တွေရဲ့ရုံးတွေနဲ့နေအိမ်တွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးတော့သမ္မတဦးသိန်းစိန်ကတော့နောက်နောက်ဒီလိုပြဿနာတွေထပ်ပေါ်လာရင်ဖြေရှင်းနိုင်ဖို့အတွက်အရေးပေါ်ပေါင်းဆက်ညှိနှိုင်းရေးစင်တာတစ်ခုထားရှိဆောင်ရွက်မယ်လို့မနေ့ကသူ့ရဲ့လစဉ်မိန့်ခွန်းမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်။